မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးနဲ့ပတ်သက်လို့တော့တိုင်တန်းစာတွေအရ NLD ဗဟိုကနေစုံစမ်းစစ်ဆေးရမှာအပြစ်ရှိကြောင်းတွေ့ရှိရပြီးမွန်ဝန်ကြီးချုပ်ကိုမကြခင်အရေးယူဖို့ရှိတယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။တိုင်ကြားခံရတဲ့တနင်္သာရီတိုင်းဘက်ကလွှတ်တော်အကြီးအကဲတဦးကိုလည်းအရေးယူဖို့ရှိတယ်လို့သိရပါတယ်။စုံစမ်းမေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင
်။ NLD အစိုးရတက်လာပြီး6လလောက်အကြာမှာမွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးရဲ့စွမ်းဆောင်မှုတွေနဲ့ပတ်သက်ပြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေက2016ခုနှစ်အတွင်းမှာ NLD ပါတီဗဟိုကိုတိုင်ကြားစာပေးပို့ခဲ့ပြီးတဲ့နောက်ပါတီဗဟိုကဦးညံဝင်းဒေါက်တာမျိုးညွတ်နဲ့ရှေ့နေဦးကျော်ဟိုးတို့ပါဝင်တဲ့တိုင်ကြားမှုများအားလေ့လာသုံးသပ်ရေးကော်မတီကို2016နိုဝင်ဘာ28ရက်နေ့ကဖွဲ့စည်းခဲ့ပါတယ်။အဲ့ဒီနောက်ပိုင်းတိုင်ကြားသူတွေကိုရောအတိုင်ခံရသူတွေကိုပါစစ်ဆေးကြားနာခဲ့တာဖြစ်ပါတယ်။ဒီစစ်ဆေးတွေ့ရှိချက်တွေကိုမကြာသေးခင်နောက်ဆုံးကျင်းပခဲ့တဲ့ NLD ပါတီဗဟိုအလုံးမှုဆောင်အစည်းအဝေးမှာတင်ပြဆွေးနွေးခဲ့ပြီးဗဟိုကလည်းသဘောတူတာကြောင့်မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကိုမကြာခင်မှာပါတီကအရေးယူမဲ့အကြောင်း NLD ပါတီအတွင်းမှုအဖွဲ့ဝင်ဦးညံဝင်းက VOA ကိုပြောပါတယ
်မွန်ပြည်နယ်တယောက်ပါကြာတနင်္သာရီတိုင်းတယောက်ပေါ့ဒီနှစ်ယောက်ကတော့အပြစ်တွေ့ရှိတာကိုကျွန်တော်တို့ရဲ့ report ကိုဒီစီကသဘောတူအဲ့တော့ဘာဆက်လုပ်မလဲဘလို့ပြစ်ပင်မလဲဆိုတာမထွက်သေးတာတခုပ
ါမွန်ပြည်နယ်တယောက်ကဘာတူပါလဲဆရာ
မွန်ပြည်နယ်တယောက်တည်းပဲဟိုနေ့လောက်တာလေဝင်းကျုပ်လေ
အေးယူရဲဆိုလို့ရှိရင်လည်းနောက်ထပ်ဘလောက်လောက်ကာလာလောက်မှသူတို့ဒါအေးယူကင်တွေဆောင်ရွက်မှာပါလဲ
ကျွန်တော်လည်းအဲ့ဒီကိစ္စအာဏာမပိုင်ဘူးဗျကျွန်တော်ကအခမ်းအနီပဲပြောပါတယ်တပတ်ဆယ်ရက်တလောက်ပဲအကြာကြီးမဟုတ်ဘူးတလောက်ပဲပြောနိုင်တယ
်ပါတီဘူကအေးယူမဲ့ကိစ္စအပေါ်မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကိုအချိန်ချင်းဆက်သွယ်ဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်မရရှိခဲ့ပါဘူး။ NLD ပါတီဗဟိုကအရေးယူမဲ့အထက်မှာတနင်္သာရီလွှတ်တော်ဥက္ကဋ္ဌသူမဟုတ်ဒုဥက္ကဋ္ဌတူပါဝင်ပြီးဘယ်သူဆိုတာကိုပါတီကအတိအကျထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။မွန်ပြည်နယ်ဝန်ကြီးချုပ်ကိုအရေးယူမဲ့ကိစ္စအပေါ်မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူဦးဖြစ်တဲ့မွန်အမျိုးသားပါတီကဒေါက်တာမင်းစိုးလင်းကတော့အခုလိုမှတ်ချက်ပေးပါတယ်။သူရဲ့
performance နော်သူ ability နော်အဲ့ဒီနိုင်ငံကနေဆိုရင်လည်းပါရင်စင်ဟာလိုကြားပါတယ်။ဟိုပြောင်းလိုက်တဲ့ဇာတိဒီလိုကြီးနေတာတဲ့လေ။အဲ့ဘုံကြီးကဘာမှတောင်းပြီးတဲ့အနေထားတွေမရှိကြပါဘူး။အဲ့အစ်တောကျောင်းကသူ့ပါရီမှာဖြစ်နေတဲ့ဒီကခုက
ဒီကိစ္စမွန်ပြည်နယ်လွှတ်တော်တွေက NLD ပါတီကိုယ်စားလှယ်တချို့ကိုဆက်သွယ်မေးမြန်းရမှာတော့အများစုကမှတ်ချက်ပေးဖို့ငြင်းဆန်ကြပါတယ်။ဦးမင်းမင်းဦးဟာမွန်ပြည်နယ်ဝန်ကြီးချုပ်တာဝန်အပြင်ပြည်နယ်ရဲ့စီပင်သားရာရေးဝန်ကြီးစောင့်လုပ်ရေးဝန်ကြီးအဖြစ်ပါတာဝန်ယူထားသူဖြစ်ပြီးခွင့်ရရှိယူတာပြည်နယ်ဆိုင်ရာကော်မတီဖွဲ့စည်းရာမှာစီအစိုးရနဲ့အရင်အစိုးရလက်ထက်ကစီးပွားရေးသမားတွေကိုထည့်သွင်းခဲ့ဘူးတာအရင်ကခရိုနီလုပ်ငန်းရှင်တွေနဲ့မကြာခဏတွေ့ဆုံတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့တိုင်ကြားမှုတွေရှိကြောင်းမွန်ပြည်နယ်ကလာတဲ့သတင်းတွေအရသိရပါတယ်တနင်္သာရီတိုင်းလွှတ်တော်ဥက္ကဋ္ဌဦးခင်မောင်အေးနဲ့ဒုဥက္ကဋ္ဌဦးကြည်စိုးတို့ကိုလည်းဒေသတွင်းအဆောက်အုံဆောက်လုပ်ခွင့်တန်တာချပေးရမှာပွင့်လင်းမြင်သာမှုမရှိဘဲနီးစပ်ရာနဲ့ဆွေမျိုးတချို့ကိုလုပ်ပန်ခွင့်ပေးခဲ့တယ်ဆိုတဲ့ဆူဆွဲချက်တွေလည်းထွက်ပေါ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်တင်ပြခဲ့တာပါရှင်။ NLD ပါတီအနေနဲ့ NLD အစိုးရအဖွဲ့ဝင်တဦးဖြစ်တဲ့စိုက်ပျိုးရေးမွေးမြူရေးဆယ်မြောင်းဝန်ကြီးဌာနဒေါက်တာထွန်းဝင်းကို2016ခုနှစ်နှစ်ကုန်ပိုင်းမှာယာရုကဖယ်ရှားပေးခဲ့တာမျိုးလည်းရှိခဲ့ပူပါတယ်ရှင်။